စကိုင်းတိုင်းဝက်လက်မြို့နယ်တွေကဂျွာနန်းကျေးရွာကိုအီဘီလာ9ရက်စက်တာဘရီနေ့ကူးပြီးတော့မကြခင်စစ်ကောင်စီတပ်တွေကအင်အားရာကျော်နဲ့ဝင်လာပြီးနေအိမ်တွေကိုမီးရှို့တာကြောင့်အင်ဂျီ1000လောက်ရှိတဲ့ရွာမှာဂျွာလုံးကျွနီးပါးမီးလောင်နေပါတယ်။မီးလောင်ထားတဲ့အလောင်း9လောင်းကိုလည်းလောလောဆယ်တွေ့ထားတယ်လို့ဂျွာသားတွေကပြောပါတယ်။တောက်ကြနေသည့်မီးအရှင်မငြိမ်းသေးတဲ့ဂျွာနန်းကျေးရွာအခြေအနေကြောင့်ရန်ကုန်ကလာတဲ့သတင်းကိုမတ်စုမြတ်မုံကပြောပြပါမယ်။
စကိုင်းတိုင်းဝက်လက်မြို့နယ်ကညောင်ငုတ်တို့ကျေးရွာမှာစစ်ကောင်စီတပ်တွေပြူစောထီတွေကတစ်ဖက်ဒေသခံပြည်သူကာကွယ်ရေးတွေကတစ်ဖက်ဧပြီလ6ရက်နေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာညောင်ငုတ်တို့ကျေးရွာနဲ့9မိုင်လောက်သာဝေးတဲ့ရွာနန်းကျေးရွာကိုစစ်ကောင်စီတပ်တွေဧပြီလ9ရက်နေ့အစောကြီးတုန်းကဝင်ရောက်လာခဲ့ကြပါတယ်။လက်နက်ကြီးတွေနဲ့ပါပစ်ခတ်ပြီးစစ်တပ်တွေရွာနန်းကျေးရွာထဲဝင်ရောက်လာခဲ့ပြီးတဲ့နောက်နေအိမ်တွေကိုမိရှို့ခဲ့တယ်လို့ရွာနန်းကျေးရွာသားတယောက်က VOA ကိုပြောပြပါတယ်။
သက်သာချင်းတို့ကညောင်ငုတ်တို့တိုက်ကြွချေရောတိုက်ပွဲဖြစ်ပြီးတဲ့နောက်ပိုင်းကိုနှစ်နိုင်တော့ကတည်းကအဲဒီနန်းန်းကိုစူးကြောင်းဖူးတယ်။ညနှစ်နိုင်တော့ဝင်လာတာပေါ့။အဲဒီကလေးကနေပြီးမှဒီပိုင်းဒီနိုင်ကလည်းတော့ဆက်ရှိတယ်။အဲဒီကဆက်ရှိလိုက်တာပဲ။အခုအင်ဂျီက1500လောက်ရှိတဲ့ခါက90ရော60အဲဒီဝင်ကျင်တော့ကျင်နေတယ်မှာအင်ဂျီက။ဒီထဲမှာကုလိုလိုအကုန်လိုက်ပြီးတော့မကြည့်ရသေးဘူး။အကုန်လုံးကက်လို့မရသေးဘူး။ဒီရက်လည်းအဆူချိန်ကြီးအောင်လဲ။တောက်တဲ့ဟာတောက်တော့
အခုလိုရွာနန်းချေးရွာကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးမိရှို့တဲ့အတွက်ရွာသားတွေရွာလုံးကျွထွက်ပြေးနေကြရပါတယ်။မိရှို့ပြီးတဲ့နောက်ရွာနန်းရွာအနောက်ဘက်ကလင်းယုံနဲ့ရှမ်းကုန်းချေးရွာတွေဘက်ကိုစစ်တပ်တွေထွက်သွားခဲ့ပြီးအဲ့ဒီနေရာတွေမှာတပ်ဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်။မိလောင်တဲ့အခြေအနေလာကြည့်တဲ့ရွာသားတချို့ကမိလောင်ထားတဲ့အလောင်း9လောင်းကိုလည်းတွေ့ရှိခဲ့တယ်လို့ပြောပါတယ်။တေဆုံးသူတွေဘသူဘဝဖြစ်တယ်ဆိုတာအတိအကျမသိနိုင်သေးဘူးလို့ရွာသားတွေကပြောပါတယ်။စစ်တပ်တွေထွက်သွားပြီးမဲ့တပ်ဆွဲထားတဲ့အနောက်ဖက်ရွာတွေကနေလက်နက်ကြီးတွေနဲ့ရွာနန်းကျေးရွာဘက်ကိုပစ်ခတ်နေတာကြောင့်ရောမိလောင်နေဆဲဖြစ်တာကြောင့်မှနောက်ထပ်တေဆုံးသူတွေရှိနိုင်တယ်လို့ရွာကနေကပြောပါတယ
်။အကုန်လုံးကိုယ်တို့လိုက်ကြည့်ရသေးတာကဘွားကိုအခုလောလောဆယ်9လောင်း6လောင်းရှိတယ်။ကြာကြာပြီးတော့ယူပေါင်းလို့ပါလို့ကျန်တာပေါ့။အကုန်လုံးကမကြည့်ရသေးဆိုတချို့အိမ်တွေဆိုလို့ချင်းဘာမှကိုမကြည့်ရသေးဘူး။အဲ့အိမ်တွေလည်းနောက်ထပ်ထွက်လာအောင်လို့ခန်းမှန်းထားတာပေါ့။ကြည့်ထားတာတော့ဒါ9ရောက်ပြီဒါအတိအကျပြောနေတယ်။
ရွာသားတွေအပြင်ရွာတွေကတရိတ်ဆန်တတော်များများလဲမိလောင်တည်ဆုံးကုန်ပါတယ်။ရွာနန်းကျေးရွာတွေမှာအပြတ်အစည်းတွေနဲ့အလောင်းတွေကိုရှင်းလင်းပေးနေတဲ့ရွာသားတချို့ရှိနေပေမဲ့စစ်ကောင်စီတပ်တွေရဲ့လက်နက်ကြီးကြီးတွေရဲ့ရန်ရှိနေသေးတာကြောင့်တည်တည်ချာချာမရှင်းလင်းနိုင်သေးဘူးလို့ရွာသားတူကပြောပြပါတယ်
။နွားအကောင်ကြီးကောင်တတော်များများရဲ့စိတ်တွေကိုအုပ်လိုက်ရော။နွားကောင်ကြီးကတတော်များများကိုတို့ဒီမှာအခုတွားပြီးတော့ရွာထဲညာဆုံးဒီမှာဆိုလို့တွားပြီးတော့ခြေတိုင်းနေနဲ့ဖြည့်ပြပြီးလိုက်နေတယ်ကိုအခုပြန်တဲ့ဒီဘက်ကိုဝင်နေသူတွေကပြောလက်နဲ့ကြည့်နေပြတဲ့ခါညာတော့ဝင်ပြန်ဝင်တဲ့အချိန်မျိုးတက္ကနာပြရတယ်ဆိုတော့ဒီဘက်ကမှပြန်ပြီးအဲရွာထွက်ပြေးလာတာ
။ရွာနဲ့ချေးရွာကရွာသားတွေအလုံးဘေးလွတ်ရာထွက်ပြေးနေကြရသလိုအနီးဝန်းကျင်ချေးရွာတွေကလည်းရွာသားတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။တရှိမှာစစ်ကောင်စီတပ်တွေဟာဝက်လက်မြို့နယ်ကချေးရွာတွေကိုတရွာဝင်တရွာထွက်နယ်မြေရှင်းလင်းနေတာကြောင့်ရွာသားတွေတိမ်းရှောင်ထွက်ပြေးနေကြရတာပါ။နေဆက်ရချေးရွာတချို့ကိုထွက်ပြေးနေကြရသူရှိသလိုတောထဲမှာပုန်းခိုနေကြရသူတွေလည်းရှိပါတယ်။စကိုင်းတိုင်းထဲမှာမြို့ကြီးလေးမြို့ကလွဲပြီးတော့အကြံမြို့နယ်တွေကိုစစ်ကောင်စီကအင်တာနက်တွေဖြတ်တောက်ထားသလိုတချို့နေရာတွေမှာဖုန်းလိုင်းတွေနဲ့ဆက်သွယ်ရခက်ခဲနေပါတယ်။အဆက်အသွယ်တွေခက်ခဲပြတ်တောက်နေတာမို့ဘေးလွတ်ရာပုန်းခိုနေကြရတဲ့ဒေသခံတွေပို့ပြီးတော့အခက်အခဲတွေးနေကြရပါလေရှင်။